to the Voice of America in Burmese.
Mingla mena khe ma shin. Washington myo ro VOA American tan ga ni 2020 pye ni January la 30 ye cha da padini ni ne khe season go Myanmar san no chain mena 6 nai ga ni 9 nai thi line to meter 32 40 48 tu ga ni dai yai thon lwin twa ma ba Facebook sa myanar phit de VOA Burmese news ga ni le a chain ne de pye ni dai yai na sin nai ma le shin. Jama engine nai ma
အမနာကိမကညာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စဆွေးနွေးဖို့ WHO ကကြာသပတေးနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်ကိုရိုနာဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကသတိထားစောင့်ကြည့်ကြဖို့ WHO ကပဲသတိပေးလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာဘတ်ငွေတန်1000လောက်တန်ဖိုးရှိတဲ့ငွေရစီတွေဖမ်းမိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရမင်းထွန်းနဲ့အတူတင်ပြပေးသွားမှာပါခင
်ကောင်းပါပြီကမ္ဘာတစ်ဝက်စိုးရိမ်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု NDA စတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့နောက်ဆုံးအခြေအနေကတော့
အကောင်းဆုံးဆိုတာဒီ public transportation ကိုရပ်လိုက်တဲ့အတွက်ဒီ virus ရဲ့ကူးစက်ပြန့်ပွားပုံကလည်းသူကလူလူချင်းကနေပြီးတော့ကူးတယ်ဟာဖြစ်တဲ့အတွက်တော့ခီးသွားလာမှုလည်းမရှိတော့ဘူးပြီးတော့လူလူချင်း
ဒါကတော့ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာ engineer ចောင်းသားရဲ့အတွေ့အကြုံဆက်သွယ်မေးမြန်းခန်းကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံချင်းမိုင်မြို့မှာတရုတ်နိုင်ငံသူအမျိုးသမီးတဦးသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့တန်တရားဖြစ်တဲ့အကြောင်းသတင်းပေးပို့ချက်ရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေနောက်ဆုံးအခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းနဲ့အတူဥကျော်စန်သားရဲ့မြမအရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုချိန်မှာတခြားနိုင်ငံအတော်များများကိုပါကူးစက်ပြန့်လန့်လာနေတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာအရေးပေါ်စည်းဝေးခေါ်ထားပြီးနိုင်ငံတိုင်းကလိုအပ်တဲ့ဆောင်ရွက်မှုတွေပြုလုပ်ကြဖို့တတိပြလိုက်ပါတယ်။တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဟုတ်မဟုတ်ဆိုတာကြာသပတေးနေ့မှာကျင်းပမဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။အဲဒီလိုအရေးပေါ်အခြေအနေအဖြစ် WHO ကကြေညာလိုက်ရင်တော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေအရှင်မြင့်လှုပ်ဆောင်ရမယ့်ကမ္ဘာ့ကျန်းမာရေးကတ်ကြီးအဖြစ်သတ်မှတ်လိုက်ရရောက်မှာပါ။ဒီဗိုင်းရပ်စ်ပိုးဟာအမေရိကန်၊ဂျာမနီ၊ပြင်သစ်၊ဂျပန်၊ဗီယက်နမ်နဲ့စင်ကာပူတို့အပါအဝင်နိုင်ငံပေါင်းတရာဇင်ကျော်ကလူပေါင်း68ယောက်လောက်ကိုကူးစက်နေတာပါဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံပြပမှာလူချင်းရောဂါပိုးကူးစက်နေတာကိုတွေ့ရှိလာရတဲ့အတွက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအကြားစိုးရိမ်မှုတွေပုံမကြီးထွားလာစေတာပါအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စမှာတရုတ်စုအနေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းသမ္မတဒေါ်နယ်ထရမ့်ကဗိုလ်ထုနေ့ကအင်ဂျီရောမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ
် We're very much involved with them right now on theVirus that's going around we're working very closely I spoke to President Xi we're working
with the UBI started in a virus ပိုကူးစက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာတရုတ်အစိုးရနဲ့ကျွန်တော်တို့တိုင်ပင်ဆောင်ရွက်နေပါတယ်ဒီကိစ္စအတွက်တရုတ်နိုင်ငံနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမရရှိနဲ့လည်းကျွန်တော်စကားပြောပြပါပြီကွန်တိုအေးကိစ္စအတွက်နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြတယ်ဆိုပေမဲ့တရုတ်နဲ့ကျွန်တော်တို့ဂျာကဆက်ဆံရေးဟာကာလအတော်ကြာကြာအတွင်းမှာအကောင်းဆုံးအနေထားကိုရောက်နေပါတယ်
ခုချိန်ထိတရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ဟာနည်းနေသေးတယ်ဆိုပေမဲ့လည်းဒီတဲ့အစာပေါင်းများစွာများနိုင်ခြေရှိကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းပြောပါတယ်တရုတ်နိုင်ငံမှာရောက်နေကြတဲ့သူတို့နိုင်ငံသားတွေကိုပြန်ခေါ်လိုကြတဲ့တိုင်းပြည်တွေအနေနဲ့သူတို့သဘောနဲ့သူတို့ဆုံးဖြတ်ကြရမှာဖြစ်ပြီးပြန်ခေါ်တဲ့သူတွေထံမှာဗိုင်းရပ်စ်ပိုပါလာနိုင်ခြေရှိတဲ့အပေါ်ကြိုတင်ပြင်ဆင်ထားကြရမှာဖြစ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပွားနေတာကိုကမ္ဘာတစ်ဝှမ်းအရေးပေါ်အခြေအနေဖြစ်ကြေညာသတ်မှတ်ဖို့တင်မတင်ကိုကြာသပတေးနေ့မှာဆုံးဖြတ်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်နိုင်ငံပေါင်းစုံကဒုတိယနိုင်ငံသားတွေကိုရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံဝူဟန်မြို့ကနေဘေကင်းရာကိုအရေးပေါ်ပို့ဆောင်ပေးပြီးမှအခုလိုဆုံးဖြတ်ဖို့ဖြစ်လာတာပါမကြသေးခင်ကပဲအမေရိကန်နိုင်ငံကသူ့ရဲ့တန်တမန်ဝန်ထမ်းတွေကိုဝူဟန်မြို့ကနေဘေကင်းရာကိုလေယာဉ်စေးလုံးနဲ့ပို့ဆောင်ပေးခဲ့တယ်လို့ဗြိတိသျှရောင်းလိုက်အပါဝင်လေကြောင်းလိုင်းကြီးအနည်းဆုံး16ခုကလည်းဝူဟန်သွားခီးစဉ်တွေကိုရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်ကူးစက်မှုတွေပိုများလာတာနဲ့တရုတ်နိုင်ငံပြည်မှာလူထုနဲ့တူကြကူးစက်တဲ့အထောက်အထားတွေရှိလာတာသိတ်ကိုစိုးရိမ်ပူပန်စရာပါလို့ WHO ညွှန်ကြားမှုချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပို့တော်နေ့ကသတင်းတောက်တွေကိုပြောပါရခင်ဗျ
တရုတ်နိုင်ငံမှာမကြုံစဖူးတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်ပွားမှုနဲ့ရင်ဆိုင်နေရတာကြောင့်တရုတ်ဆိုရဟာလဲဒါကိုဟန်တာကာကွယ်နိုင်ဖို့မလုံစဖူးတဲ့အတိုင်းအတာနဲ့ဆောင်ရွက်နေကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရေယန်ကပြောပါတယ်ဒီဗိုင်းရပ်စ်ကြောင့်လက်ရှိအချိန်အထိအနည်းဆုံးလူ132ဦးသေဆုံးပြီး 6,000 ကျော်ရောဂါပိုးကူးစက်ခံနေရတာကြောင့်ဒီကမ္ဘာလုံးကဒီကိစ္စကိုသတိထားစောင့်ကြည့်ဖို့လိုအပ်ကြောင်းသူကပြောပါတယ
် The whole world needs to be on alert now the whole worldneeds to take action and be ready for any cases
တကဘာလုံးကအခုအချိန်မှာသတိနဲ့စောင့်ကြည့်ဖို့လိုအပ်နေပါပြီဒီဗိုင်းရပ်စ်အပြင်ဖြစ်ပွားတဲ့နေရာအပါအဝင်တခြားကူးစက်မှုရှိနေတဲ့နေရာတွေကနေကူးစက်ပြန့်ပွားလာနိုင်ခြေရှိတဲ့အခြေအနေတွေအတွက်တကဘာလုံးကကြိုတင်ပြင်ဆင်ထားရဖို့လိုအပ်နေပါပြီ
ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့မှာသမ္မတရှီချင်းဖြင့်အပါအဝင်တရုတ်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပြီးပြောင်းလာတဲ့အချိန်ဒေါက်တာရယန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပို့ထုတ်နေကအဲ့ဒီလိုပြောကြားလိုက်တာပါဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ဟူဘေးပြည်နယ်ဝူဟန်မြို့ဟာအဓိကနေရာအဖြစ်အခုချိန်ထိရှိနေပြီးရောဂါနဲ့ဆိုင်တဲ့အချက်အလက်တွေဟာနိုင်နေအမြပြောင်းလဲနေတာကြောင့်ပြောင်းလဲမှုနဲ့အညီသတင်းထုတ်ပြန်ပေးနေကြောင်းလဲဒေါက်တာရယန်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အချိန်ကစလို့တရုတ်အစိုးရဟာဗိုင်းရပ်စ်ပိုးနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုပွင့်လင်းမြင်သာမှုရှိစွာထုတ်ပြန်ပေးနေတယ်လို့သူ့အနေနဲ့ယူဆကြောင်းလဲဒေါက်တာမိုက်ကယ်ရယန်ကပြောပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကိုယာရုကဖေရှားနိုင်ရေးတရားစွဲထားတဲ့အပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးပွဲဟာဗုဒ္ဓဟူးနေ့မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသင်ပြောင်းလဲသွားခဲ့ပါတယ်။သမ္မတရဲ့အမျိုးသားအကြံပေးပုဂ္ဂိုလ်ဟောင်းဂျွန်ဘူလ်တန်ကိုကြားနာပွဲကိုတက်တဲ့အဖြစ်ခေါ်ယူရေးမခေါ်ယူရေးဟာလွတ်တော်အမတ်တွေအကြားအခြေတင်ပြောဆိုနေကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်။သမ္မတကိုတရားစွဲထားမှုမှာတရုတ်လူထုသဖွဲ့ဆောင်ရွက်နေသူအောက်လွတ်တော်အမအဒမ်စထရစ်ကတက်တည်မပါပဲနဲ့တရားမျှတတဲ့တရားစီရင်မှုတစ်ခုဖြစ်မှာမဟုတ်ဘူးလို့သမ္မတကိုတရားစွဲထားမှုမှာဂျူရီလူကြီးများဖြစ်ဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တရားဦးကိုပြောပါရယ်သမ္မတထရမ်ကဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိစ္စစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တာရဲ့ရည်ရွယ်ချက်ကိုမေးခွန်းထုတ်စရာမလိုဘူးလို့လည်းသူကပြောပါရယ်သမ္မတထရမ်ကတော့ယူကရိန်းကိုပေးမဲ့စီးရီးအကူအညီကိုဆိုင်းငံ့ထားတာနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘိုင်ဒန်ကိုစုံစမ်းစစ်ဆေးခိုင်းတဲ့အကြားဆက်ဆက်ပြီးအပြေးအယူသဘောလုပ်ထားတာမရှိဘူးလို့ညွှန်းဆိုထားခဲ့ပါတယ်။အထက်လွှတ်တော်ကြားနာပွဲမှာအဓိကသက်သေဖြစ်လာနိုင်သူအဖြစ်ယူဆခံထားရသူ American သမ္မတရဲ့အကြံပေးလုံခြုံရေးအကြံပေးဟောင်း John Bolton ဟာသမ္မတထရမ်ကသူ့ကိုယာရုကမထုတ်ပယ်ခြင်းအထိသမ္မတထရမ်နဲ့မကြာခဏတွေ့ဆုံခဲ့ရသူတူဖြစ်ပါတယ်။ယူကရိန်းကိုစီးရီးအကူအညီမပေးခင်ယူကရိန်းက Joe Biden ကိစ္စကိုစုံစမ်းစစ်ဆေးစီရင်တယ်လို့သမ္မတထရမ်ကပြီးခဲ့တဲ့ August လကသူ့ကိုတိုက်ရိုက်ပြောကြားခဲ့ကြောင်း The Room Where It Happened ကောင်းစဉ်နဲ့မကြာခင်ထုတ်ဝေမဲ့စာအုပ်မှာ John Bolton ကထုတ်ဖော်ရေးသားထားပါတယ်ခင်ဗျာ။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထမ်းမြမာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာဒီအပိုင်းတွင်မူရစ်စစ်တဲဆောင်လာတဲ့မူရစ်ကိုင်းနေတဲ့ထိုင်းစစ်တပ်တို့အပြန်အလှန်ပစ်ခတ်ကြတာကြောင့်3ဦးသေဆုံးခဲ့တယ်လို့3ရက်အတွင်းမှာကာလတံပိုးပတ်တန်း1000ကျော်ရှိတဲ့စစ်ကြွားဆေးပြား5တန်းဖမ်းမိခဲ့ပါတယ်။မြန်မာဘက်ကဝင်လာတဲ့စစ်ကြွားဆေးပြား5တန်းနဲ့အတူမူရစ်ကိုင်းဝင်တွေအများအပြားလည်းဖမ်းဆီးရမိခဲ့ကြောင်းထိုင်းစစ်တပ်အရာရှိတွေကပြောပါတယ်။ထမ်းမြမာနယ်စပ်ချင်းရိုင်ခရိုင်မဲဖာလွင်နဲ့ချင်းမိုင်ခရိုင်အတွင်းကနေမူရစ်စစ်ဝါတွေဇက်တိုက်ဆိုသလိုတဲဆောင်လာနေတဲ့ကားတွေကိုထိုင်းနယ်ခြားဆောင်တပ်နဲ့ရဲတွေကလိုက်လံဖမ်းဆီးခဲ့တာပါ။ဖမ်းမိတဲ့စိတ်ကြွစီနဲ့ ice လို့ခေါ်တဲ့မြူစစ်စီတွေတက်ဆောင်လာသူမောင်ခွန်သမား10ဦးလောက်ကိုဖမ်းမိတာမှာအများစုဟာထိုင်းမြန်မာနယ်စပ်ကျေးရွာတွေမှာနေထိုင်ကြတဲ့တောင်ပေါ်တိုင်းရင်းသားလက်မှတ်ကိုင်ဆောင်တားသူတွေဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီလူတွေဟာထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးချိန်မှာအဖမ်းမခံဘဲတနတ်တွေနဲ့ပြန်လည်ပြစ်ခတ်ထွက်ပြေးခဲ့တယ်လို့ဆိုပါတယ်ဒီမြူစစ်ကိုင်းတွေကိုထိုင်းနယ်ခြားဆောင်ကတပ်တွေကလိုက်လံဖမ်းဆီးခဲ့ရမှာမြူစစ်ကိုင်းဝင်3ဦးကိုအသေးဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းမြောက်ပိုင်းအမတ်နေဒေသမှာမူရစေဝန်နေနေအဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
။အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီကအိန္ဒိယပါကစ္စတန်နိုင်ငံကိုဆေးရအတွင်းအနိုင်ယူတိုက်ခိုက်နေတယ်လို့ပြောကြားခဲ့ပြီးတရက်အကြာမှာပါကစ္စတန်နိုင်ငံကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။ဗိုလ်တော်ဦးနေကထုတ်ပြန်ခဲ့တဲ့ပါကစ္စတန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာမိုဒီရဲ့တာဝန်မဲ့စစ်သွေးစာမှတ်ချက်စကားဟာအိန္ဒိယနိုင်ငံရဲ့ကုစားလို့မရတဲ့ပါကစ္စတန်ကဘော်ဆွဲလန်းကြီးဥပါဒဏ်ကိုပြတ်တနေတာဖြစ်တယ်လို့အိန္ဒိယပြည်တွင်းကောင်းဆောင်မှုအပေါ်ပြည်သူတွေမကျေမနပ်ဖြစ်နေတာကိုလမ်းကြောင်းလွှဲဖို့ကြိုးပမ်းမှုတစ်ချက်တည်းဖြစ်တယ်လို့လည်းဖော်ပြပါရှိခဲ့ပါတယ် နိုင်ငံတကာအတိုက်အဝိုင်းအနေနဲ့အိန္ဒိယခေါင်းဆောင်ပိုင်းရဲ့ရန်လိုတဲ့ကြွေးကြော်သံတွေနဲ့ရန်မူနေတာတွေကိုသတိရှိဖို့ပါကစ္စတန်နိုင်ငံအနေနဲ့တိုက်တွန်းကြောင်းအဲ့ဒီရန်လိုမှုတွေဟာဒေသတွင်းလုံခြုံရေးနဲ့လုံခြုံငြိမ်းချမ်းရေးကိုချိန်ချောင်းနေကြောင်းလည်းသတင်းထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကက်ရှမီးယားပိုင်နယ်နယ်မြေအရေးကြောင်းလက်တလောတင်းမာမှုတွေမြင့်တက်နေခဲ့ရမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အဲ့ဒီနှစ်နိုင်ငံအကြားစတုတ္တမြောက်စစ်ပွဲဖြစ်လို့နေပါအခြေအနေကိုရောက်ရှိခဲ့တာပါပါကစ္စတန်နိုင်ငံဟာစစ်ပွဲ၃ချိန်ရှုံးနေခဲ့ပြီးဖြစ်ကြောင်းကျွန်တော်တို့အိန္ဒိယစစ်တပ်အနေနဲ့ပါကစ္စတန်ကိုအပြုတ်တိုက်ဖို့9ရက်နဲ့10ရက်ထက်ပိုကြာမှာမဟုတ်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုရီကအိန္ဒိယစစ်တပ်အရာရှိတွေကိုနေယူဒေလီတို့မှပြောကြားခဲ့ကြအောင်သတင်းတွေမှာဖော်ပြပါရှိခဲ့တာကြောင့်ပါကစ္စတန်ကအခုလိုတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျအ
မေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်ရတဲ့အင်တာနက်ဆက်သွယ်ရေးကွန်ရက်ကိုအသုံးပြုသူတွေထံကသာသတင်းအချက်အလက်တွေလက်ဆင့်ကမ်းပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပြီး 5G အင်တာနက်ကွန်ရက်တည်ဆောက်ရေးလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံကဟာဝေးကုမ္ပဏီကိုအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ခွင့်ပြုလိုက်တဲ့အရင်းနှီးဆုံးမဟာမိတ်ဗြိတိန်ကိုဝေဖန်ပြောကြားလိုက်ပါတယ်Huawei Internet Company ကိုဗြိတိန်ရဲ့စနစ်ထဲထည့်သွင်းလိုက်ခြင်းဟာအန္တရာယ်များလုံးနဲ့လောက်ရဖြစ်ကြောင်းဗြိတိရှ်ဝန်ကြီးချုပ် Boris Johnson နိုင်ငံခြားရေးဝန်ကြီး Dominic Raab တို့နဲ့တွေ့ဆုံမှုပို့ထုနေ့ကလန်ဒန်မြို့ကိုအသွားလန်ခီမှာဝန်ကြီးပွန်ပေယိုကသတင်းတော်တွေကိုပြောလိုက်တာပါ Huawei Company ဟာတရုတ် Communist Party ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာနဲ့အညီသတင်းအချက်အလက်တွေကိုလည်း Communist Party ကိုပေးရမယ်တာဝန်ရှိကြောင်းဒါကြောင့်ဗြိတိန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ American ဘက်ကပြန်လည်သုံးသပ်သွားမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်ဗြိတိန်ရဲ့ 5G internet ကွန်ရက်တည်ဆောက်ရေးမှာ Huawei ကိုပါဝင်ခွင့်ပြုသင့်မသင့်ဆိုတဲ့ကိစ္စပေါ်ဗြိတိန်အစိုးရကအတော်လေးစဉ်းစားခဲ့တာမှာဇူလိုင်လကစလို့ဆုံးဖြတ်ချက်ချနိုင်ရေးနှစ်ကြိမ်တိုင်တိုင်ရက်ရွှေ့ခဲ့ပါတယ်ဆုံးသက်မှာတော့ Huawei အနေနဲ့ဗြိတိန်ရဲ့ 5G ကွန်ရက်ရဲ့အခြေခံကြရတဲ့အတွင်းပိုင်းမှာမဟုတ်ဘဲအပြင်ပိုင်းမှာအကန့်အသတ်နဲ့35ရာခိုင်နှုန်းပါဝင်ခွင့်ပြုလိုက်ပါတယ်
။ပြီးခဲ့တဲ့တစ်ကရရှားသတင်းတော်တဦးကိုမွေးစေးမှုနဲ့အမှုစဉ်ဖမ်းဆီးခဲ့တဲ့ရရှားတပ်ဖွဲ့ဝင်အောင်9ဦးကိုရရှားစုံစမ်းရေးကော်မတီကဗုဒ္ဓဟူးနေ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။သူတို့ကိုအထောက်ထားလိမ်လည်ပြသမှုနဲ့ဆွဲချက်တင်မယ်လို့ဆိုပါတယ်။အသက်38နှစ်အရွယ်ရှိရရှားသတင်းတော်အီဗန်ဂိုလူနော့ဖ်ဟာ2019ခုနှစ်မှာမော်စကိုမြို့နယ်မှာမွေးစေးဝါလက်ဝဲရှိမှုနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းပါရှင်ကြာသာပတေးနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ကိုနိုဗိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဝူဟန်မြို့အပါအဝင်ပြည်နယ်တွင်းမြို့ပေါင်း18မြို့ကိုတရုတ်အာဏာပိုင်တွေကပိတ်ဆို့လိုက်တဲ့အတွက်လူဦးရေတန်း90ထဲမှနေဘယ်ကိုမှသွားလို့မရပဲအိမ်ထဲမှာပိတ်မိနေကြပါတယ်အထူးသဖြင့်ဝူဟန်မြို့လမ်းမတွေပေါ်မှာရင်းအသွားလာတွေကိုလည်းပိတ်ထားလိုက်တဲ့အတွက်တစ်မျိုးလုံးတိတ်ဆိတ်ခြောက်ခြားနေတယ်လို့မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာသိပ်ပံကျောင်းသားကိုစီတူထွန်းက BOE ကိုပြောပါတယ်ဝူဟန်မြို့နောက်ဆုံးအခြေအနေကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်အခုကလမ်းတွေပေါ်မှာတို့ရင်းသွားလာခွင့်ကိုတော့ပိတ်လိုက်တာပေါ့နော်ပြန်လိုက်တဲ့အတွက်အခုလက်ရှိကဒီမျိုးပေါ်ကလမ်းတွေပါမှာကသူနာတွေကိုသူတို့ဒီဆေးရုံတွေကိုတဲပို့နေတဲ့အမ်ဘူလန့်စ်တွေပြီးလို့ရှိရင်ဒီအမ်ဘူလန့်စ်တွေမလုံလောက်တဲ့ကကြလို့ရှိရင်ကူညီဖို့အတွက်လုပ်နေတဲ့ volunteer ကားတွေအဲ့ကားတွေလောက်ပဲသွားလာရှိရတယ်ဆိုတော့ကျွန်တော်ရဲ့လှုပ်ရှားမှုကတော့ဘာတစ်ခုမှမရှိပါဘူးဟုတ်ကဲ့
အဲ့တော့ဒီဝူဟန်မြို့မှာနေနေတဲ့လူတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့အခြေအနေရောအခုဘယ်လိုရှိလဲရှင
်ဒီဟူဘေပြည်နယ်အတွက်ဆိုလို့ရှိရင်တော့ကျွန်တော်တကယ်တူက125ရောက်ပါတော့အဲ့တော့ confirm case က3554ရောက်ပြောင်းပြန်ပြီးတော့ recover ဖြစ်တာ80အဲ့ဒီပြည်နယ်မှာတော့အများဆုံးအခြေအတွက်ဖြစ်နေရဲ့ဗ
ျဒီနောက်ဝူဟန်မြို့အပါဝင်ပေါ့နော်ဒီအဲ့ဒီပြည်နယ်ကြီးတစ်ခုလုံးမှာတရုတ်အာဏာပိုင်တွေကနေပြီးတော့ဒီယောဂပိုးဆက်ပြီးမပြန့်သွားအောင်လို့သူတို့ဟိုထိန်းချုပ်ကာကွယ်နေတဲ့အနေအထားတွေနောက်ပြီးတော့ယောဂနဲ့ပတ်သက်ပြီးသူတို့ကျန်းမာရေးပေါ့နော်ပညာပေးနေတဲ့အနေအထားတွေရောလုံလောက်မှုရှိသလားဘယ်လိုမြင်လဲရှင်
ဟုတ်ကဲ့အခုသူတို့လှုပ်ထားတဲ့အခြေအနေကတော့အကောင်းဆုံးပေါ့နော်အကောင်းဆုံးဆိုတာဒီ public transportation ကိုရပ်လိုက်တဲ့အတွက်ဒီ virus ရဲ့ကူးစက်ပြန့်ပွားပုံကလည်းသူကလူလူချင်းကနေပြီးတော့ကူးတယ်ဟာဖြစ်တဲ့အတွက်တော့ခီးသွားလာမှုတွေမရှိတော့ဘူးပြီးတော့လူလူချင်းအထိတွေ့ဆက်ဆံမှုနည်းသွားတဲ့အတွက်ထိန်းချုပ်နိုင်မှုအားတော့တော်တော်လေးကောင်းသွားပေါ့နော်တကယ်လို့သူတို့ဒီလိုသာမလုပ်ဘူးဆိုလို့ရှိရင်တော့ဒီချိန်မှာကူးစက်ခံရမှုတော့တောင်းကနန်းလည်းဖြစ်နိုင်တယ်တင်းကနန်းလည်းဖြစ်နိုင်တယ်ပေါ့နော်အော်ဒီလိုမျိုးဒီ public transportation နဲ့ပိတ်ထားတာတော့ဥစားခံမှုတော့ဆက်လက်မြင့်တက်နေပြီးတာဖြစ်တဲ့အတွက်သူတို့ဒီလိုလှုပ်ထားတာကတော့အကောင်းဆုံးအခြေအနေလို့တော့ကျွန်တော်ကတော့မြင်ပါတယ်ဗျဟုတ
်ဝူဟန်မှာစပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလမှာစဖြစ်တဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေရောဘယ်လိုသိရလဲရှင်ဘယ်လိုစဖြစ်လဲဆိုတာကိုပြောပြလို့ရမလား
ဟုတ်ကဲ့ဟိုဒီဘက်ကနေပြီးတော့ထုတ်ပြန်တဲ့သတင်းကတော့သူတို့ကဒီပင်လယ်ဒါရောင်းတဲ့ဈေးကနေပြီးတော့စပြန့်တယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့စဖြစ်တဲ့အခြေအနေမှာသူက လူလူချင်းမကူတို့တို့ကပြောတယ်အဲ့တော့ကျွန်တော်ဒီ New Year မှာဆိုလို့ရှိရင်လည်းလုံးဝလူအပြည့်ပဲပုံမှန်တခြားနိုင်ငံတွေမှာဆင်နွှဲသလိုပဲပြောပြောရှင်ရင်းနဲ့ရှိနေကြသေးတယ်လူငယ်တွေတပတ်ကမှသာလင်တကယ် serious အခြေအနေလူလူချင်းကူရဆိုပြီးတော့တို့ကထုတ်ပြန်လိုက်တဲ့အတွက်မျိုးကတော်တော်ကြီးခြောက်ခြားဝါပါတော့အဲ့မတိုင်ခင်ကတော့ကျွန်တော်ပုံမှန်သွားလာတာမျိုးတွေရှိနေသေးပါတယ
်ကိုစီတူတူရဲ့ Facebook မှာတင်ထားတဲ့ video file ကိုကြည့်ရတာအရာဆိုလို့ရှိရင်ဒီဝူဟန်မြို့မှာနေထိုင်နေတဲ့သူတွေကသူတို့ဝူဟန် fighting ဆိုပြီးတော့ on နေတဲ့အတန်ဟိုဟာပေါ့ video file လေးတွေ့ရပါတယ်ဒီညဘက်မှာပေါ့နော်သူတို့ဒီနေထိုင်နေတဲ့သူတို့အဆောက်အုံနေရာနေပြီးတော့လေအဲ့တော့အဲ့လိုတွေ့ရတဲ့အတွက်ဒီဝူဟန်မှာရှိနေတဲ့ဒီလူတွေကနေပြီးတော့ဒီ virus ပိုးကိုအခုပြန့်နှံ့လာနေတဲ့အပေါ်မှာသူတို့စိတ်ပိုင်းဆိုင်ရာဒီထိခိုက်တာစိုးရိမ်တာတွေကဘလို့အခြေအနေမျိုးတွေ့ရလဲပေါ့လေ
တနေ့နဲ့တနေ့ပေါ့နော်ကူးစက်ခံတဲ့နှောင်းကလည်းများလာတယ်ပေးတဲ့နှောင်းကလည်းများလာတယ်ဖြစ်တဲ့အတွက်စိုးရင်ထိတ်လန့်နေမှာတော့အမှန်ပဲမြတ်ဒါပေမဲ့တချို့ကျွန်တော်ဒီဗီဒီယိုကလစ်လေးတွေ့ရတယ်ပေါ့နော်အဲ့ဒါသူတို့အိမ်ထဲမှာသူတို့ကျန်းကျန်းမာမာရှိအောင်အားကစားလုပ်နေကြမျိုးတွေတွေ့ရတယ်အဲ့တော့လူကတော့အမျိုးမျိုးရှိမှာပဲခင်ဗျာစိတ်တက်ကြနေတဲ့သူတွေလည်းရှိမယ်အဲပြီးတော့ဒီလိုမျိုးပြပြရှင်နဲ့မကူးစက်ခံအောင်ကိုယ်စိတ်ကိုပြင်ဆင်ထားတဲ့သူတွေလည်းရှိမှာပါခင်ဗျာဟု
တ်
ဒါပေမဲ့ဒီနေ့တကူကတော့ဒီမျိုးကစဖြစ်တာဖြစ်တဲ့အတွက်ကုသမှုနှောင်းဒီပေးတဲ့နှောင်းအောင်အကြံမြင့်တက်နေတဲ့အတွက်တော်တော်ကြီးတော့ကြောက်လန့်နေမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျ
။ဝူဟန်မှာကိုရိုနာဗိုင်းရပ်စ်ကိုစပြီးတော့တွေ့တယ်။ကုသရောဂါအန္တရာယ်ကြီးလာနေပြီဆိုတော့အခြေအနေကိုကုစီတူထွန်းတို့ကဘယ်ချိန်မှတိလိုက်ရပြီးတော့ကုစီတူထွန်းတို့ရဲ့ဒီတက်ကူကြောင်းနေမှာအဲ့လိုမတက်ဖို့ပေါ့နော်။အဲ့လိုပိတ်လိုက်တာမျိုးတွေကဘယ်လိုစဖြစ်လဲရှင်။
ကျောင်းတော့တော်ဒီအခုကဒီတော့ winter vacation ဖြစ်တဲ့အတွက်ပိတ်ထားတာဗျဒါပေမဲ့အဲ့စတိတာတော့တော်ဒီ22ရက်ပေါ့နော်ဟုတ်အဲ့နောက်တည်းကတော့တည်င်းတည်ကြတယ်ဒါပေမဲ့ officially lockdown လုပ်တယ်ဆိုပြီးတော့မြို့လုံးလိုက်တာတော့23ရက်နေဗျဟုတ်အဲ့3ရက်နေမှလုံးလိုက်တာပါအခုကတော့ကျွန်တော်တို့အဲ့ lab တွေလည်းအကုန်ပိတ်ထားတယ်ပြီးတော့ဒီတခြားဒီသင်ကြားရေးဆက် winter vacation မှာရှိနေကြဖြစ်တယ်အဲ့လိုမျိုးတခြား course တွေလည်းအကုန်ပိတ်လိုက်တယ်ပေါ့နော်အခုလောဆယ်တော့အဲ့လိုအခြေအနေမှာဗျဟုတ
်အဲ့ဒီအခြေအနေကဘယ်တော့ပုံမှန်ပြန်ရောက်လာမယ်လို့မျှော်လင့်ထားလဲရှင
်အဲ့ဟာကကျွန်တော်အသေးစားမသိဘူးဗျဟောဘာသူမှလည်းမသိဘူးဗောနော်အော်တချို့တက္ကသိုလ်တွေမှာတော့ဒီနောက်ထပ်ကျွန်တော်ဒီဆက်မစ္စတာတကူကို postpone လုပ်ဖို့တော်တော်ရှင်းတဲ့ချက်တွေထုတ်တာမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ကြောင့်ကတော့မထုတ်သေးဘူးဗောနော်အဲ့တော့ဘယ်တော့ပုံမှန်ပြန်ဖြစ်လာမယ်လို့ကလည်းအတိအကျပြောလို့မရသေးဘူးခင်ဗျ
ဒါကတော့ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာသိပ္ပံကျောင်းသားကိုစုသူထွန်းနဲ့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဒီဆက်သွယ်မေးမြန်းချက်နဲ့တစ်ဆက်တည်းတင်ပြမယ့်သတင်းပေးပို့ချက်မှာလဲဒီထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲလင်းမြို့နယ်တွေကတဲခိုကန်တစ်ခုမှာတရုတ်နိုင်ငံဂွမ်ဂျိုးပြည်နယ်ကနေလာရောက်လက်ပတ်တဲ့အမျိုးသမီးတဦးမနေ့ကမနေ့ပိုင်းမှာသူ့အခန်းထဲမှာတည်ဆုံနေခဲ့ပါတယ်။တည်ဆုံသူရဲ့အလောင်းကိုကုဆတ်ယောဂတိုက်ဖြတ်ရေးလုပ်နေတဲ့နှခုနှစ်ပင်ဆေးရုံကနေပြီးတော့ဆေးဝန်ထမ်းတွေကလာရောက်တည်ဆောင်သွားပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကုဆတ်ပြန့်ပွားမှုရှိနေတာကြောင့်ဒေသခံတွေကလည်းစိုးရိမ်နေကြတာပါ။ VOA သတင်းတောက် Map A မှာကအသေးစိတ်ကိုသတင်းပေးပို့ထားပါတယ်ရှင
်။တည်ဆုံနေကြဒီကနေ့မနေ့ပိုင်းကတွေ့ရှိခဲ့သူဟာအသက်32နှစ်အရွယ်တရုတ်အမျိုးသမီးဝမ်လီချမ်းဖြစ်ပြီးသူဟာတရုတ်နိုင်ငံဂွမ်ဂျိုးပြည်နယ်ကနေထိုင်းနိုင်ငံချင်းမိုင်မြို့ကိုဇန်နဝါရီလ28ရက်နေ့ကတည်းကလာရောက်ခဲ့တာဖြစ်ပါတယ်။သူမတဲခိုတဲ့တဲခိုကမ်းမှာညဝစ်အဝစ်စားနဲ့တိတ်ဆုံးနေသူတရုတ်အမျိုးသမီးမှာဘာတန်ရာတန်ချက်တွေမှမတွေ့ရဘူးဆိုပြီးကနဦးစစ်ဆေးချက်တွေမှဖော်ပြထားပါတယ်။နောက်ပိုင်းမှာကုဆတ်ယောဂတိုက်ဖြတ်ရေးဆေးရုံနကွန်ဖင်ကနေဆေးဝန်ထမ်းတွေလာရောက်ပြီးအလောင်းကိုဆေးဆစ်ဖို့အတွက်ဆေးရုံကိုယူဆောင်သွားခဲ့ကြတာပါ။ထိုင်းနိုင်ငံမှာတရုတ်နိုင်ငံဝူဟန်ဒေသကနေစတင်ခဲ့တဲ့အဆုတ်ရောင်ယောဂပြန့်ပွားမှုရှိနေတဲ့အတွက်ဒီအမျိုးသမီးတည်ဆုံနေတဲ့သတင်းကိုကြားရတဲ့ချင်းမိုင်မျိုးကမြန်မာနယ်ပွားတွေစိုးရိမ်နေကြတယ်လို့လည်းချင်းမိုင်မျိုးမှာအလုပ်လုပ်နေတဲ့ရှမ်းမျိုးသမီးတူဦးကပြောပြပါဗျ။အ
ဲဒါမဲ့အဲ့ဥစ္စာဘာကြောင့်ဖြေတယ်ဆိုတော့တော့တို့ကစီးအောင်ယူသွားပြီးနှစ်နှစ်ရမှတည်ရမယ်လို့ပြောတယ်။အဲ့ဒီတော့ဘာကြောင့်တည်တယ်ဆိုတော့မတည်သေးဘူး။အများကြီးရှမ်းကြီးပဲရှိအဲ့ဟိုပေဒီမှာအဲ့အလုပ်သမားတွေကရှမ်းဆုံးမများရှင်။哦အလုပ်သမားတွေအများကြီးချမ်းနေပြီးသေးတော့ဟိုဆယ်နှစ်ခံကတော့အဲ့ဒီအလုပ်သမားကတော့ဒီကစန့်ချေးတွေအများကြီးတွေ့ရတော့ဘောနောက်ပြီးအဲ့ဒီဒီချမ်းမတွေကအိမ်ထောင်ကြီးအိမ်ထောင်ရှိတဲ့ဒီကားလေးကြီးရှိတဲ့ဟာတွေနောက်ပြီးနေရတာတွေကလည်းဟိုဒီလိုမျိုးတိကျအိမ်တွေမဟုတ်အများနဲ့နေရတာတွေပြောကြတယ်ဟဲ့ဒီကိနေမှာလည်းပြောကြတယ်ဂတိနဲ့နေဖို့အပြင်ထွက်လို့မျိုးတိကျတော့ဖို့နောက်ပြီးတော့မှာအဲ့ဒီရတဲ့နာမတော်ဖို့ဒီအဲ့လိုမျိုးတော့ပြောနေရှင်ရှင်းလို့ချင်ပါလေ။အော
်ထိုင်းနိုင်ငံချင်းမိုင်မြို့ကနကွန်ပင်ဆေးရုံဟာ ကိုရိုနာဗိုင်းရပ်စ်ကိုပထမဦးဆုံးကူးစက်ခံရသူတွေကိုထားတဲ့စီရင်ဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်ကနေစတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ဆိုးကိုတနိုင်ငံလုံးကအထူးစိုးရိမ်နေရချိန်မှာချင်းမိုင်မြို့ကိုရောက်လာတဲ့ဒီတရုတ်နိုင်ငံသူဟာဒီအဆုတ်ရောင်ရောဂါကြောင့်သေဆုံးတာဟုတ်မဟုတ်နှကွန်ပင်းစေယုံကမကြခင်ထုတ်ပြန်သွားမှာဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူ14ဦးထိရှိလာပြီးတရုတ်နိုင်ငံပြီးရင်ရောဂါကူးစက်သူဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ချင်းမိုင်မြို့ဟာတရုတ်နိုင်ငံသားကဘာလက်ခီးသွားများအများဆုံးလည်ပတ်နေတဲ့မြို့လည်းဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကတော့ထိုင်းနိုင်ငံဟာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်စွမ်းရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးပါပါရှင်။ရခိုင်ပြည်နယ်အမ်းမြို့ပေါ်ကိုတိမ်းရှောင်လာတဲ့စစ်ရှောင်းအရှိုချင်းလူမျိုး300လောက်ဟာစားနပ်ရိက္ခာနဲ့ဆေးကုသရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေကြရပြီးတော့လုံခြုံရေးအခြေအနေအရနေရက်မပြောင်းဖို့ဆုံးဖြတ်ထားတဲ့အတွက်ကျေးရွာတစ်မှာနေရာချထားပေးဖို့ကိုလိုလားနေကြပါတယ်။ရခိုင်ပြည်နယ်အစိုးရကတော့စားနပ်ရိက္ခာအတွက်ကူညီထောက်ပံ့ပေးနေပေမဲ့ရွာတစ်တီထောင်ဖို့ကတော့စောသေးတယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမ်းမျိုးနယ်အတွင်းမှာဒီလအစောပိုင်းကတက်မရော်နဲ့အေးအေးလက်နက်ကင်ဖွဲ့တွေကြတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ဓာလက်မဲလမောင်းနဲ့ဂစုကိုင်းကြီးရွာအုပ်စုတွေကအရှိုချင်းရွာသားတွေဟာမကွေးတိုင်းဒေသကြီးဘက်နဲ့အမ်းမျိုးဘော်တွေကိုတိမ်းရှောင်လာကြတာဖြစ်ပါတယ်။လောလောဆယ်မှာအမ်းမျိုးဘော်ကိုအရှိုချင်းရွာသား900လောက်ရောက်ရှိလာပြီး300နီးပါးလောက်ဟာယာယီစစ်ရှောင်စခန်းအဖြစ်ဖွင့်လှစ်ထားတဲ့မြို့နယ်အားကစားခန်းမမှာနေထိုင်နေကြတယ်လို့ကျန်200လောက်ကတော့နီးစပ်ရာဆွေမျိုးတွေစီမှာနေထိုင်နေကြပါတယ်။လက်ရှိစစ်ရှောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲကိုဒလက်ချောင်းရွာဟောင်းကတိမ်းရှောင်လာတဲ့ဥလာမင်းထွန်းကအခုလိုပြောပါတယ
်။အခက်အခဲကတော့မျိုးမျိုးပါပဲကျွန်တော်တို့အဓိကတည်းစားနိုင်ရိတ်ခါတော့တက်မကြီးရှင်နေအဲ့ဒါတခုပါပဲတက်မကြီးကကျွန်တော်တို့အဓိကတော့ဒီသူဖေးအောင်ပါပဲကျွန်တော်တို့ဖြစ်တယ်လို့ကူတန်းရပါတယ်ဒီကတောင်ခံတယ်လည်းရှင်နေပြီတော့လေအဓိကလူခုအများစုနဲ့နေရတယ်ဆိုတော့အဓိကဖြစ်တာဒီကလေးတွေ one show one ဖြစ်တာတော့ဖြစ်ပါတယ်အဲ့ဒါကအများကြီးကျွန်တော်တို့ကိုယ့်ရွာကိုပြန်ဖို့ချိန်နေတော့ကျွန်တော်တို့မှမရှိတော့ဘူးခင်ဗျာဟောဖြစ်နိုင်လို့ရှိရင်ဒီအမျိုးနယ်ထဲမှာပဲကျွန်တော်တို့ဒီလုံချုံရေးတက်နဲ့နေဆက်တဲ့နေရာတခုမှာကျွန်တော်တို့နေရာတခုလောက်တော့လိုချင်ပါတယ်လို့အဲ့ဒါကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ့်ရောကိုပြန်လို့ရှိရင်ကျွန်တော်လှုပ်ရှားမဲ့နေရာတွေနဲ့အဆင်ပြေတော့ဘူးလေပြီးလို့ရှိရင်ကျွန်တော်တို့မွေးစားထားတဲ့ဟိုတရိတ်ဆန်တွေနဲ့ဒီရှင်လောက်ဆိုလူမရှိဘူးဆိုရင်အကုန်လုံးပြည့်စည်တော့မှာအဓိကအဲ့ဒီလုံဆောင်ရေးကြောင့်ပ
ါဒေသခံအများစုဟာတောင်ယာစိုက်ပျိုးရေးအပြင်ဝါခုတ်ဖြာရဲနဲ့အနီးနားကမြစ်ချောင်းတွေကိုအမိပြုပြီးနေထိုင်စားသောက်နေကြရတာဖြစ်ကြောင်းလည်းပြောပါတယ်တိုက်ပွဲရှောင်ကြီးကြပ်မှုကော်မတီအဖွဲ့ဝင်တို့ဖြစ်တဲ့ဦးတန်းချိုကတော့လက်တလောထောက်ပံ့ကူညီနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။စားနိုင်ရခါကတော့ဆန်းတစ်ခုပဲကျွန်တော်တို့ဒီရက်ွက်တွေကကျွန်တော်တို့စေနာရှင်ဒီအသင်းအဖွဲ့တွေကလည်းလာပြီးတော့လှူဒန်းထားတဲ့အားတွေပဲရှိပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ကြည့်နေလား။ဟိုလူရှင်တွေလာပြီးလှူထားတဲ့ဆန်းကကျွန်တော်တို့ကဒီ9ရက်စားတော့ပဲအဲဒီ9ရက်စားကုန်တော့ကျွန်တော်တို့ကမရှိတော့ဘူးဆိုတော့ညနေအရှိုးကအဲ့ဒါကုန်တော့သူစီမလာထုတ်ပါလို့အဲ့လိုပြောထားပါလား။နော်အသည့်ရွက်ကြတော့လည်းပဲသူစေနာရှင်ကိုင်းရှင်တွေကနေကျွန်တော်တို့လာလူတွေအဲ့လိုသူလာမလူတဲ့အချိန်မှာကျွန်တော်တို့ကအသည့်ရွက်ကြတော့ဝဲကြည့်ရပါတယ်။ဈာမရဲ့အထောက်အပံ့ပြုလို့ကျွန်တော်တို့မှာဒီသတိရခဏခဏဆေးရုံတင်ရတယ်အဲ့ကျွန်တော်တို့ဆေးရုံကဆရာဝန်ကြီးကိုလည်းတော့လာပြီးလိုအပ်တဲ့ဆေးရုံပတ်မှုပြုတယ်ဒါပေမဲ့ဆေးရုံတင်ရတဲ့အချိန်မှာဒီလိုအပ်တဲ့ဆေးဝါးတွေဝဲရတဲ့အချိန်မှာကျွန်တော်အလူရှင်းလည်းမရှိတော့အဲ့ဒါလေးကကျွန်တော်မှတော့အခက်ခဲကြည့်နေပါတယ်။
နောက်ထပ်လိုအပ်နေတာတွေကတော့အနှွေးတွေနဲ့ဆောင်းတွေဖြစ်ကြောင်းလဲဦးတန်းချိုကဆက်ပြောပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာကစစ်ရှောင်းတွေအခက်ခဲနဲ့ပတ်သက်ပြီးကူညီဆောင်ရွက်ပေးနေကြောင်းနဲ့အများရန်နေထိုင်ဖို့အတွက်တော့စီစဉ်ဖို့စောသေးကြောင်းအခုလိုပြောပါတယ
်။ရောက်လာတဲ့လူတွေကိုကျွန်တော်တို့ဒီအလူဦးသဖြင့်တော့လူကယ်ဆောင်ဝန်ကြီးဌာနနေပြီးသက်ဆိုင်ရာဟာအချို့ရေးမှုမြို့နယ်အချို့မှုတွေတဆင်ပါတော့ကျွန်တော်တို့ဆန်ရိတ်ကပြေးရပါတော့ဒေသကိုတို့မကြမ်းနိုင်ဆိုရင်တော့ဟိုအစိုးရတနည်းတဖို့စီစဉ်ပေးရမှာပါတော့ဘာလို့ဒါကကိုပြည်သူတွေပဲလေဟိုဒီမလုံးကြုံတော့အသက်ပေးရနေတော့ထွက်လာကြတကယ်လို့ငြင်းညမ်းသွားရင်တော့တို့ကိုယ့်နေရာကိုပြန်ငြင်းညမ်းမှာလေနော်အများကအခြေချနေတာမဆိုကုမဖြစ်သွားဆိုတော့ပြောလို့နည်းနည်းစောစီရလို့ထင်တယ်အဲ့ဒါ
စစ်ရှောင်းတွေထဲမှာကျောင်းနေအရွယ်ကလေးငယ်တရာကျော်လောက်ပါဝင်ပြီးသူတို့တွေကိုဒီကနေ့မှပဲပညာဆက်လက်သင်ယူဖို့အတွက်ကျောင်းကားကျောင်းမှကျောင်းအခွင့်ပြုထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အမျိုးနယ်အတွင်းကရွာသားတရာကျော်ကတော့မကွေးတိုင်းဒေသကြီးမင်းဘူးငဖက်တရက်နဲ့မင်းတုံးမြို့နယ်ဘက်တွေကိုတိတ်ရှောင်သွားတာတွေလည်းရှိနေပါတယ
်။
VOA မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွေ့သက်ဆိုင်ရာ app store မှာတင်ထားပါတယ်။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဒီရက်ပိုင်းတွင်ထွက်ပေါ်လာနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်
။အသွင်ပြောင်းလာနေတဲ့ရခိုင်ပြည်စပွဲလို့အဓိပ္ပာယ်ရမယ်The Changing Face of Myanmar's Raging Rakhine War ဆိုတဲ့ခေါင်းစဉ်နဲ့စောင်းမကို asiatimes.com မှာစောင်းမရှင်အန်တိုနီဒေးဗစ်ကရေးထားပါတယ်။ရခိုင်ပြည်နယ်မှာ AA နဲ့တပ်မတော်အကြတိုက်ပွဲတွေဖြစ်နေတာကြောင့်တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းမှာရှုပ်ထွေးမှုတွေဖြစ်လာစေတယ်လို့စောင်းမရှင်ကအစချီထားပါတယ်။အခုဆိုရင်တိုက်ပွဲတွေဟာကြောက်ဘူးရင်နဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေနားနီးလာပြီးဖြစ်ပြီးတရုတ်အနေနဲ့အဲ့ဒါကိုဘယ်လိုရှောင်မဲဆိုတာလမ်းရှာဖို့လိုလာပြီလို့စောင်းမရှင်ကရေးထားပါတယ်။ AA နဲ့ဖြစ်နေတဲ့တိုက်ပွဲတွေဟာနိုင်ငံမြောက်ပိုင်းမှာရက်လိုက်ဖြစ်လိုက်တိုက်ပွဲတွေနဲ့မတူဘဲအပြစ်အခက်ရစေးလမ်းစမမြင်သလောက်ပဲလို့စောင်းမရှင်ကသုံးသပ်ပါတယ်။ပြီးခဲ့တဲ့နှစ်မိုးရွာသီကာလကလေးက AA အဖွဲ့ဟာမဟာဗျူဟာနှစ်ခုကိုချမှတ်လုဆောင်လာပြီး2020ပြည့်နှစ်ထဲမှာအဲ့ဒီမဟာဗျူဟာတွေကိုဗိုးပြီးအရှိန်မြင့်လှုပ်လာနိုင်ခြင်းရှိတယ်လို့ဆိုပါတယ်။ပထမဗျူဟာကအုတ်ချုပ်ရေးရန်တရားတစားစပြည့်ဝင်လာတဲ့ရခိုင်မြောက်ပိုင်းမှာအေအေကစင်တန်အုတ်ချုပ်ရေးရန်တရားထူထောင်လာတာဖြစ်တယ်လို့စောင်းမရှင်ကသုံးသပ်ပါတယ်ဒုတိယဗျူဟာကတော့ဘူတီတောင်ရသေးတောင်စတဲ့ရခိုင်မြောက်ပိုင်းစစ်မြေပြင်တွေကနေတောင်ဘက်ဆင်းလာပြီးကြောက်ဖြူနဲ့နီးတဲ့မြေပုံတို့အန်းတို့နားထိစစ်မြေပြင်ရွေ့လာနေတာဖြစ်တယ်လို့သုံးသပ်ထားပါတယ်အန်းမြို့ဟာတပ်မတော်ရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့မြို့ဖြစ်တာကိုလည်းထောက်ပြထားပါတယ်အဲဒီလိုစစ်မြေပြင်တိုးချဲ့လာတာကရေတို့ကနေကာလလတ်အတွင်းမှာတော့တရုတ်မြန်မာစီးပွားရေးစင်ညာစီမံကိန်း CMEC ရဲ့ပင်လယ်ဘက်ပိုင်းကစီမံကိန်းတွေအပေါ်တည်ရောက်မှုရှိမဲ့အလားအလာနည်းပုံရပါတယ်လို့စောင်းမရှင်ကဆိုပါတယ် CMEC နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဓာတ်ရိုက်တိုက်ခိုက်လို့ဘာအကျိုးမှမရှိဘူးဆိုတာ AA ကလက်ခံထားပုံရတယ်လို့ရေးထားပါတယ်ဒါပေမဲ့2019ခုနှစ်အတွင်းတိုက်ပွဲတွေပိုပြင်းထန်လာတာကိုထောက်ပြပြီး AA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တပ်မတော်အကြားအပြစ်ခံရစေးရေးသဘောတူညီချက်ရဖို့မေးမိန်နေတယ်လို့ဆိုထားပါတယ်။တစ်ဖက်မှာလည်း KIA ကတိုက်ပွဲတွေရထားတာ TNLA နဲ့ MNDAA တို့ကလည်းတစ်ဖက်သက်အပြစ်ရထားပြီးဒီနေ့နောက်ပိုင်းမှာပူကျေပြန့်တဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတာတွေကိုလည်းစောင်းမရှင်ကထောက်ပြထားပါတယ်။ဘယ်လောက်ပဲမရေမရဖြစ်နေပါစေမြောက်ပိုင်းအဖွဲ့နဲ့တတ်မတော်ကြမှာသာငြိမ်းချမ်းရေးရသွားရင် AA ဟာနိုင်ငံရေးအရအထီးကျန်သွားမှာဖြစ်ပြီးတရုတ်ကအကောင့်ထဲပေါ်ဖို့စောင့်နေတဲ့ CMEC စီမံကိန်းတွေကိုလည်းစတင်နိုင်မှာဖြစ်တယ်လို့တပ်မတော်အနေနဲ့လည်းရခိုင်မှာ AA ကိုတိုက်ဖို့အရင်အမြစ်တွေကိုပို့သုံးနိုင်မှာဖြစ်တယ်လို့ရေးထားပါတယ်။အပြစ်ရပ်ပြီးတော့တိုင်းရင်းသားတွေကိုတူးခဲတဲ့နေ့ဟာ1980ပြည့်နှစ်တွေကလေးကတပ်မတော်ကသုံးလာတဲ့ပုံကံမှုတံပြန်နေနေရင်းနီလန်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံမှာတကယ်ငြိမ်းချမ်းရေးကိုဒီနီလန်းနဲ့မရခဲ့ဘူးပေမဲ့အချိန်ပိုရဖို့အတွက်ကတော့အလုပ်ဖြစ်ခဲ့ဘူးကြောင်း2020ပြည့်နှစ်မှာကတော့ဒီနီလန်းကြောင့်အဓိကအကျိုးဖြစ်မဲ့သူဟာတရုတ်နိုင်ငံမဲ့ဖြစ်ဖို့များကြောင်းဆောင်းမရှင်ကညီကုန်းချုပ်ရေးသားထားပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
နိုင်ငံတကာလေစိတ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးစိုက်တဲ့နေရာတွေမန္တလေးလေစိတ်ဖြစ်ပါတယ်မန္တလေးနိုင်ငံတကာလေစိတ်မှာเนาะဆရာတို့ကျန်းမာရေးဌာနအနေနဲ့
ဒါကတော့ကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းအသိပညာပေးထားတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါဒီရက်ပိုင်းနေ့အတွင်းပေါ်ထွက်လာတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းဟာလက်တွေ့အကောင်အထည်ပေါ်လာဖို့ဘယ်အဆင့်တွေကိုကျော်ဖြတ်ရမလဲတကယ်ကိုကျော်ဖြတ်နိုင်ပါမလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့နာမည်နဲ့အညီဒီမိုကရေစီရေးပြည်ထောင်စုရေးကိုဘယ်လောက်ယုံလုံးဖော်နိုင်မလဲဆိုတာတွေကိုမြမနိုင်ငံရေးသုံးသက်သူဒေါက်တာရံမျိုးသိန်းနဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါရရှင်
ကျွန်တော်ရန်ယူသင်ခင်ဗျာဒီမနက်ကဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ဒုတိယအကြိမ်ပြင်ဆင်သည့်ဥပဒေမူကြမ်းဆိုတာထွက်လာတာကိုတွေ့ရပါတယ်ဒီမူကြမ်းရေးဆွဲတဲ့နေရာမှာတမတော်သားကူစလေရီရဲ့သဘောတူညီမှုလည်းပါသလားသူတို့လည်းသဘောတူထားတယ်ဆိုတဲ့သဘောလားဒီခါမှာအဲ
ကျွန်တော်လေ့လာမိသလောက်တော့ပေါ့လေဒီတမတော်သားသတ်တော်ကူစလေရီကနေနောက်ဆုံးထွက်လာတဲ့မူကြမ်းနှစ်ရပ်မှာပါတဲ့အချက်လက်ပေါ်မှာသဘောတူညီတယ်လို့တော့တရားဝင်ပြောတာမျိုးထုတ်ပြန်တာမျိုးတော့မတွေ့ရပါဘူးဗျာ
။နောက်ဆင်းကဒီဟာကိုအမှန်တကယ်အကောင့်ထဲပေါ်ဖို့အတီးပြဖို့ဆိုရင်ဆက်ပြီးတော့ဘယ်လိုလုပ်ဖို့လိုပါသလဲ။လွှတ်တော်မှာအရင်လိုပဲ85ရာခိုင်နှုန်းအတီးပြမှဒီဟာအတီးဖြစ်လာမလားစသဖြင့်အဲ့ဒီအလားအလာကိုလည်းနည်းနည်းကြိုးပြောပါအောင်ခင
်ဗျာ။ဥပဒေချဲဒီကော်မတီကနေကျွန်တော်တို့ဟိုဟုတ်ပြီသူပြီလို့ရှိရင်ပြည်တော်စုလွတ်တော်ကိုတင်ရပါမယ်ဒီဥပဒေကျမ်းမှာပါတဲ့ပုံမှန်တစ်ခုချင်းစီအလိုက်ကိုဒီလွတ်တော်ရဲ့အစိုးချက်ကိုယူရပါမယ်အဲ့လိုလွတ်တော်ရဲ့အစိုးချက်ကိုယူတဲ့နေရာမှာเนาะဟိုပုံမှန်436ကကြီးနဲ့ခါခွေးအရာပေါ့လေပထမအဆင့်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုလိုအပ်ပါတယ်85ရာခိုင်နှုန်းအပေါင်း1ထောက်ခံမှုလိုအပ်ပါတယ်အဲ့ဒီတော့ကြောင့်မလို့လက်ရှိတီတော်စုလွတ်တော်ထဲမှာတမတော်သားလွတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတဲ့အခါကျတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်နော်ဘယ်ပုံမှကိုမှပြင်လို့မရနိုင်တဲ့အချက်အသေးကြီးကတော့ရှိနေတယ်လို့ပြောနိုင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့ကသူတို့ရဲ့မူကြမ်းထဲမှာပါတဲ့အချက်လက်တွေကိုမဆွေးနွေးခင်ကတည်းကဒီဇလန်ဟာဘလောက်ဖြစ်လာနိုင်တယ်ဘလောက်ဆက်ဆက်နိုင်တယ်ဆိုတာစဉ်းစားမိရင်တော့ရှေ့ခီးကရနဲ့မှုံမှိုင်းနေတယ်လို့ပဲကျွန်တော်ကတော့စဉ်းစားမိပါတယ်ဆိုနောက်တစ်ခုကဒီလိုအခြေအနေမျိုးမှာဒီဟာထွက်လာတာနဲ့ပတ်သက်ပြီးတော့လည်းပဲအချိန်ခါကိုလည်းနည်းနည်းစဉ်းစားကြည့်ပါရယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာရွေးကောက်ပွဲနဲ့တက်လာပြီးကတည်းကဖွဲ့စည်းပုံပြင်ရေးဆိုတာသူတို့ရဲ့ထိတ်တန့်ဦးစားပေးထဲမှာပါလာခဲ့တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခု2020ရွေးကောက်ပွဲနီးလာလို့တော့ဟာသူတို့ကဒီကိုသူတို့အကောင့်ထဲပေါ်ဖို့ကြိုးစားပါတယ်ဆိုပြီးလုတ်ပြတာသာဖြစ်နိုင်မယ်လို့ဝေဖန်လာကြလဲရှိနေပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရေ2015ရွေးကောက်ပွဲအဓိကကြွေးကြော်ဆိုမှာဒီ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာပါပါတယ်အဲ့ဒီအတွက်ကြောင့်မို့သူ့ရဲ့ရွေးကောက်ပွဲဂရီကိုဝတ်ကိုပေါ်ဆောင်မှုအတွက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုလှမ်းလာတယ်ဆိုတာတော့ဒါမငင်းနိုင်တဲ့အချက်ပါတကယ်တမ်းကတော့ဒီပေါ်ဒီပုံချေခံဥပဒေတက်တဲ့ကိုကျွန်တော်တို့အပြည့်မရှာနိုင်ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးဟာတမင်မွေးကြားထားရင်လည်းဖြစ်နိုင်ပါတယ်နောက်ပြီးတော့ရှေ့မလို့နောက်မဆုတ်လည်းဖြစ်နိုင်ပါတယ်အဲ့တော့ဒီပေါ်ဒီပုံချေခံဥပဒေတက်တဲ့ကိုကျော်လွှားနိုင်မှု စဉ်းစားတဲ့နေရာမှာအဓိကအဖြစ်ပေါ့လေဒီအာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်အင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်ဒီအဆုံးဖြတ်နှစ်ခုလုံးကလွှတ်တော်ကိုယ်စားလှယ်တွေဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှင်းလင်းတင်ပြီးတော့ပွတ်လင်းလင်းနဲ့ညှိနှိုင်းဆွေးနွေးပြီးတော့လွှတ်တော်ထဲမှာအဖြေရှာနိုင်တဲ့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်ဆိုရင်တော့အလားအလာကောင်းနေရှိလာလိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအတွက်မဲဆွဲခြင်းလို့အချိန်ကြီးလောက်လာသလားဆိုရဲအမြင်ဖက်ကစစ်လို့နောက်တစ်ဖက်ကစဉ်းစားပြန်ရင်လည်းအခု ICJ ကိစ္စမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာခြေတန်းကမရပ်ပြီးတော့တက်မနိုကောက်ွယ်ခဲ့တယ်လို့လူတချို့ကသုံးသပ်ကြပါတယ်ဆိုတော့အဲ့လိုကောက်ွယ်ပြီးခဲ့တဲ့အတွက်လည်းပဲတစ်ဖက်မှာတက်မနိုကသူတို့အပေါ်မှာတင်းညွတ်တဲ့သဘောရှိလာလိမ့်မယ်နားလည်မှုပေးတဲ့သဘောရှိလာလိမ့်မယ်လို့မျှော်လင့်ပြီးတော့ဒီဟာကိုဒီချိန်မှာတင်လာရလို့ဆိုရက်လူလဲဆိုကောင်းဆိုမှာပါစဉ်းစားကောင်းစဉ်းစားမိကြမှာပါဆရာပဲလို့ပြောချင်ပါလားအဲ့ကိစ္စကို
ကျွန်တော်ကတော့ဟိုဆောင်းကျော်ကံသာပြောတဲ့စဉ်းစားချက်ကဟိုတိတ်ပြီးတော့ဟိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်မြင်ပါတယ်တကယ်တမ်းဒါကတော့ခုနပြောသလိုပေါ့အကောင့်ဘက်ကိုမျှော်သေးပြီးတော့စဉ်းစားမယ်ဆိုရင်တော့ဒါဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့ဘက်ကနေဟိုတုံ့တက်နိုင်ပါတယ်ဒါတို့ကလက်တွေ့အခြေအနေမှာဒီပြည်တော်စုလွတ်တော်တွင်မှာဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်နဲ့ဒီဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်ကြီးချာမှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တင်းနာမှုတွေကမြင်မှန်းနေသေးပဲဆိုတာကတော့ဟိုဖုံးကွယ်လို့မရတဲ့အနေထားပါတကယ်ခီးပေါ်ဖို့ညှော်လင့်နိုင်မဲ့အခင်းချင်းဟာကျွန်တော်အမြင်ကတော့ဒီအရက်ဖက်နိုင်ငံကြီးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာအပုပ်ဝင်နေနေညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်ဖို့အဲ့ဒီသဘောတူညီချက်တွေကိုဆက်ဆင့်ပြီးတော့တိုင်းရင်းသားခေါင်းဆောင်တွေနဲ့ပါညှိနှိုင်းဆွေးနွေးပြီးတော့ပုံမှန်ခိုင်မာအောင်လုပ်ဖို့ကဇတ်တော်အခြေအနေမှာအရေးကြီးတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီမူကြမ်းထဲမှာတွေ့တဲ့အချက်တွေကိုကြည့်မယ်ဆိုရင်တော့ပြည်သူတွေမျှော်မှန်းနေရစစ်မှန်တဲ့ဒီမိုကရေစီသူတို့လည်းပဲဒါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အသုံးအနှုန်းကိုဒီထဲမှာသုံးထားတာတွေ့ရပါတယ်။အဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အတိုင်းဒီမိုကရေစီလမ်းကိုဘယ်လောက်ဥတည်သွားနိုင်တယ်လဲဖက်ဒရယ်ဖြစ်ဖို့ရောဘယ်လောက်ထိဥတည်သွားနိုင်တယ်လဲဆိုတာနည်းနည်းလေးမေးချင်ပါတယ်။အသေးစိတ်ပြောနေရင်တော့အချက်လက်တွေကအများကြီးကျွန်တော်ပထမတစ်ခုမေးချင်တာကဒီအထက်မှာတမန်တော်ရဲ့အခန့်ကဏ္ဍကိုရှော့ထားတယ်။အရာသားအစွဲကိုအာဏာပိုပေးဖို့လုပ်ထားတယ်ဆိုတော့တွေ့ရပါတယ်။အဲ့ဒီတစ်ချက်ကတော့ဒါပြည်သူတွေမျှော်မှန်းထားတဲ့ပုံပြီးဒီမိုကရေစီဆန်တဲ့သဘောတွေ့ရပါလေ။ဒါပေမဲ့ဖက်ဒရယ်ဖြစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့အရင်တုန်းကလည်း48ဖွဲ့စည်းပုံကလေးကပြဿနာဖြစ်ခဲ့တာကဖွဲ့စည်းပုံကိုဖက်ဒရယ်အစုမျိုးလုပ်ထားတယ်။ဘ ਹੁ အစုအနေပြည်နယ်အစုရတွေကြားမှာဇယားတွေခွဲပြီးတော့အာဏာခွဲဝေထားတယ်။သို့တော်လည်းပဲပြည်နယ်အစုရတွေရဲ့အကြီးအကဲဝန်ကြီးချုပ်ကိုဘ ਹੁ အစုရအနပိုင်းသမ္မတကခန့်တယ်ဆိုတဲ့ကိစ္စကအဓိကဖြစ်ခဲ့ပါတယ်အဲ့ဒီကိစ္စကိုပဲတိုင်းရင်းသားတွေကလည်းဗလားဖက်ဒရယ်မပြီးသားဘူးဆိုတာပြောခဲ့ရတာရှိပါတယ်အခု2008ဖွဲ့စည်းပုံမှာလည်းဒီတိုင်းပဲတွေ့ရပါတယ်ဆိုတော့ဒီအထက်မှာအဲ့ဒီကိစ္စကိုပြင်ဆင်ထားတာမတွေ့ရဘူးဆိုတော့တိုင်းရင်းသားတွေရဲ့မျှော်မှန်းချက်ကိုရောဘလောက်ဖြည့်ဆည်းနိုင်မယ်လို့ထင်ပါသလဲဒီဖွဲ့စည်းပုံပြင်ဆင်ချက်ပုံပြအဲ
ကျွန်တော်ရဲ့အမြင်ကတော့အခြေခံမူတွေဘဲမှာပေါ့လေကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့အကုံနုံကိုပြည်ပြည်စင်မှုအစုပြုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ချိန်မှန်းတဲ့ပန်းတိုင်အတွက်တော့ဒါကမဖြစ်မနေပြင်ရမယ်ပုံမှန်တစ်ခုလို့ကျွန်တော်ကမြင်ပါတယ်။တိုးတော်လည်းဒီဖက်ဒရယ်ရှင်ကြီးမှုစစ်စစ်ကိုဖော်ဆောင်မှုကိုပိုင်ပြတ်ခန်းခွင့်ကိုကျမကိုဖန်ပြီးပိုင်ခွင့်တွေကိုဘယ်လောက်ထိအာမခံနိုင်မလဲဆိုတဲ့အပိုင်းအဲ့ဒီလိုအာမခံနိုင်မဲ့အပေါ်မှာဒီပြင်ဆင်မှုအစုပြုတဲ့အပိုင်းမှာတော့အတော်လေးကိုအားနေတယ်လို့မြင်ပါတယ်။အထူးသဖြင့်တော့ခုနဆရာပြောတဲ့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကခန့်တယ်ကိစ္စနော်။အထူးသဖြင့်တော့ဒီပုံမှာ26ပြည့်ပေါ့။ဒီပုံမှာ26ပြည့်ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိပါဝင်နေလို့အတမ်းမကြရသေးပါဘူး။ဒါပေမဲ့အခုနောက်ဆုံးဖွဲ့တဲ့ကော်မရှင်ရဲ့အပြီးသတ်ဥပဒေမူကြမ်းထွက်လာတဲ့အခါကျရင်တော့ပါလာနိုင်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့တိုင်းရင်းသားတွေရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်တပ်ခန်းခွင့်ကိုကျွန်မကိုဖန်ပြီးပိုင်ခွင့်တွေကိုအာမခံကြပေးနိုင်တဲ့ပြင်ဆင်ချက်တွေကိုလည်း အလေးထားပြီးတော့အဆူပြုဖို့ဟောညှိနှိုင်းဆွေးနွေးဖို့ဒေါ်ဒီကြရအောင်လုပ်ဖို့အဆုံးဖြတ်အတိအကျအောင်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်တဖက်ကဆရာခေါ်တာပြောသလိုပဲဟာဒီတမတော်ရဲ့နိုင်ငံရေးမှာပါဝင်တဲ့အခမ်းအနားကိုစောချဖို့ပြင်ဆင်မဲ့ဒီပုံမှန်တွေတော်တော်များများလေးပဲတွေ့ရပါတယ်တိုးတော်လည်းပဲလက်ရှိအခြေအနေမှာခဲရင်းနေတာကအဲ့ဒီတမတော်ကိုဟာနိုင်ငံရေးကနေရှော့ချဖို့ဆက်ဆက်တဲ့ဥမာတွေကိုပြင်ဆင်ဖို့ဆိုရင်အလွတ်တော်တွေမှာ85ရာခိုင်နှုန်းအပေါင်း1ရဲ့ထောက်ခံမှုရဖို့လိုအပ်တယ်လို့နောက်တစ်ဆင့်ကဒီလိုမျိုးဆန္ဒခံယူဝယ်ထုတ်ပြီးတော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းရဲ့ထောက်ဝက်ကျော်ကထောက်ခံရမယ်ဆိုတဲ့ကြတ်ထန်းချက်ကြီးကရှိနေပါတယ်အဲ့တော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းဆိုတာကမဲလာပေးတဲ့သူစုစုပေါင်းမဟုတ်ပါဘူးအဲ့ဒီအတွက်ကြောင့်မလို့ဒီသတ်မှတ်ချက်ဟာအင်မတန်မှမြင်မာတဲ့သတ်မှတ်ချက်တစ်ခုလို့ပြောရင်လည်းရတဲ့အနေအထားမျိုးရှိနေပါတယ်သို့တော်လည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းမှာပါတဲ့တမတော်ကိုနိုင်ငံရေးကနေရှော့ချမဲ့ပြင်ဆင်ချက်တွေဟာဒါမဲ့သို့တော်အစည်းအဝေးတွေမှာမဲခွဲဆုံးဖြတ်ခဲ့ရင်အောင်မြင်မှုရဖို့အလားအလာမရှိတဲ့လောက်ကိုနည်းတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဒီဟာကိုနည်းနည်းပေါင်းကျော်ပြီးတော့ကျွန်တော်နောက်ဆုံးတစ်ခွန်းမေးချင်ပါတယ်တမတော်ကကွယ်ရေးဦးစီးချုပ်ကတော့တမတော်ရဲ့အခန်းကဏ္ဍကိုနိုင်ငံရေးကရှော့ချသွားဖို့သူညွှန်မှန်းတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားစုပူးဆောင်ရမှုတွေလက်နက်ကိုင်ပြည်ပခါတွေငင်းအေးသွားမှဒါမျိုးလုပ်မယ်လို့သူကပြောထားဘူးတယ်ထင်ပါတယ်ဆိုတော့အဲ့လိုသူပြောထားတဲ
့
အခြေအနေ condition ပေါ်လေအဲ့ဒီစပွဲတွေငင်းအေးပြီးတော့ငင်းချမ်းရေးရဖို့အလားအလားအထီးဆိုရင်တော့ဘယ်လောက်ဆောင်ရမ်းအောင်မယ်ထင်ပါလဲခင်ဗျာနောက်ဆုံးတစ်ချက်ပြောပါခင်ဗျာ
ကျွန်တော်မြင်တာတော့လက်ရှိအစိုးရကဖော်ဆောင်နေတဲ့ဒါပြည်တော်စုငင်းချမ်းရေးလုပ်ငန်းစဉ်ရဲ့လမ်းကြောင်းနောက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့အကြပ်ဆက်ပြဆက်ဆိုင်ရေးအခြေအနေနောက်ပြီးတော့အစိုးရတွေလွတ်တော်တွေရဲ့စွမ်းဆောင်ရည်ဘက်ကနေတုံ့ပြန်မယ်ဆိုရင်တော့ကျွန်တော်တို့ရဲ့ရင်းမြစ်လောက်ကြမှာပဲဖြစ်ကောင်းဖြစ်လိမ့်မယ်လို့တော့ကျွန်တော်အဲ့လိုသုံးသပ်ပါ
ကျောင်းစံသားရဲ့မြမအေးသုံးသက်ချက်ပါရှင်အခုတော့စနေနေ့ညတိုက်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုရှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဆောင်ကြိုးပမ်းနေတာတွေဟာဘလောက်ထိအောင်မြင်နိုင်ပါသလဲဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် UAE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို UAE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လီလိုင်းစီစဉ်ကကြိုဆိုပါရစေအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါတရုတ်နိုင်ငံမှာစတင်ပြီးတခြားနိုင်ငံတွေစီပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS ယောဂါနဲ့ MERS ယောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူယောဂါတစ်ခုဖြစ်ပြီးသတိပြုစောင့်ကြည့်နေရတဲ့အနေအထားဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားသလိုမြန်မာနိုင်ငံကကျန်းမာရေးဌာနကလည်းဒီဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ခြေမပြတ်စောင့်ကြည့်နေဖို့လိုတဲ့အကြောင်းဒေါက်တာတန့်စင်ကတင်ဆက်ထားပါတယ်ရှင်
ဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်အရတရုတ်နိုင်ငံမှာဇန်နဝါရီလ20ရက်နေ့အထိဝူဟန်ဗိုင်းရပ်စ်လို့လူအများသိနေကြတဲ့ Novel Coronavirus ကူးစက်ခံထားရသူဦးရေဟာ298ဦးထိရှိလာပြီလို့သိရပါတယ်။တခွဲအတည်ပြုရောဂါပိုးတွေ့ရှိသူတွေထဲမှာ52ဦးဟာရောဂါပြင်းထန်လျက်ရှိနေပြီး12ဦးကတော့ဆွေးရတဲ့အခြေအနေရှိတယ်လို့သိရပါတယ်။ဝူဟန်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိုင်းနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်နိုင်ငံတွေလိုမျိုးတရုတ်နိုင်ငံပြင်ပနိုင်ငံတွေမှာလည်းတွေ့နေရပြီဖြစ်တာကြောင့်တရုတ်နိုင်ငံဝူဟန်မြို့နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိနေတဲ့မန္တလေးမြို့ကလည်းဝ ဝဟန်ဗိုင်းရပ်စ်ဝင်ရောက်လာနိုင်တဲ့အန္တရာယ်ကိုစိုးရိမ်ရမလို့ဖြစ်နေတာပါ။တရုတ်နိုင်ငံမှာဝူဟန်မြို့နဲ့ပြင်ပမြို့တွေတောလာဆက်တဲ့မှုကိုအဆက်ဖြတ်ဖို့ကြိုးစားနေတဲ့အချိန်မှာတရုတ်နိုင်ငံဝူဟန်မြို့ကနေမြန်မာနိုင်ငံမန်လေးမြို့လေးစိတ်ကိုလေရင်ဆက်တက်မှုပြုလုပ်ခဲ့တာကြောင့်မန်လေးလေးစိတ်ကနေမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာမှာကိုစိုးရိမ်နေကြပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာဦးတာထွန်းကျော်ကတော့မန်လေးလေးစိတ်ပါဝင်တရုတ်ပြည်ကနေတိုက်ရိုက်ဝင်ရောက်လို့ရတဲ့နေရာတွေမှာကျန်းမာရေးဌာနတွေထားပြီးစောင့်ကြည့်ကြည့်ရှုပေးနေတာကြောင့်စိုးရိမ်စရာမလိုဘူးလို့အခုလိုပြောပါတယ်
။ဒီလို information တွေရှိပေမဲ့ဆရာတို့ရဲ့စောင့်ကြည့်ကြည့်ရှုမှုကိုမလျှော့ပါဘူး။အထူးသဖြင့်တော့ဆရာတို့ရဲ့ international နော်နိုင်ငံတကာလေးစိတ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးဆိုက်တဲ့နေရာတွေမန္တလေးလေးစိတ်ဖြစ်ပါတယ်။မန္တလေးနိုင်ငံတကာလေးစိတ်မှာเนาะဆရာတို့ကျမရေးဌာနအနေနဲ့ဝင်လာတဲ့လူတွေကိုစောင့်ကြကြည့်ရှုတဲ့လုပ်ငန်းတွေဆရာတို့လုပ်နေပါပြီရန်ကုန် international လေးစိတ်ကတော့ဆရာတို့အရင်တည်းကရှိပါတယ်ဒါအပြင်တရုတ်ပြည်ကနေတိုက်ရိုက်ဝင်လို့ရတဲ့တရုတ်ဝင်ပေါက်တွေဖြစ်တဲ့မူဆယ်လူဝင်ပေါက်မျိုးမှာလည်းကျွန်တော်တို့ကျမရေးဌာနထားပြီးတော့เนาะအထူးသဖြင့်တော့ fever เนาะဖြားနာပြီးလူနာတွေဝင်လာတဲ့အခြေတွေကိုစောင့်ကြကြည့်ရှုတဲ့အနေထားရှိပါတယ်အဲ့တော့လက်ရှိအနေအထားရတော့စိုးရိမ်မှုအဆင့်เนาะ alarming stage မှာမရှိပါဘူ
း Wuhan virus ဟာအရင်ကဖြစ်ပွားခဲ့မှုတဲ့ SARS ရောဂါနဲ့ MERS ရောဂါတို့ကိုဖြစ်စေတဲ့ virus ပိုးတွေနဲ့မျိုးနဲ့အုပ်စုတူပြီးအဆုတ်ရောင်ရောဂါကိုဖြစ်စေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ Facebook နဲ့ website စာမျက်နှာတွေမှာထုတ်ပြန်ကြေညာထားတာပါတရုတ်နိုင်ငံဝူဟန်မြို့မှာတည်ဆုံသွားတဲ့လူနာ6ဦးဟာအသက်အရွယ်ကြီးရင်သူတွေနဲ့နာတာရှည်ရောဂါအခံရှိတဲ့သူတွေဖြစ်တယ်လို့လည်းရေးသားဖော်ပြထားပါတယ်ဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေကြီးညာရန်တင့်မတင့်ဆိုတာကိုဆွေးနွေးဖို့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေပြီးတော့အရေးပေါ်အစည်းအဝေးတရက်ပြုလုပ်ဖို့စီစဉ်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ပြည်သူလူထုအနေနဲ့ဖျားနာချောင်းဆိုးနှာချေပြီးအသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာခံစားနေရသူတွေနဲ့အနီးကပ်နေထိုင်တာမျိုးကိုရှောင်ကျဉ်ဖို့လူထုတက်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့တိရစ္ဆာန်တွေကိုထိတွေ့ခိုင်းနေတဲ့အခါအကာအကွယ်မပါဘဲဓာတ်ရိုက်ထိတွေ့ခိုင်းနေတာမျိုးတွေမပြုလုပ်ဖို့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ကြေညာထားတာပါလူထုတဲ့နေရာတွေကိုတနိုင်သမျှမှာသွားသင့်မှုဆိုတာကိုသိပေမဲ့ရှောင်လွဲဖို့ခက်ခဲတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးသွားလာလှုပ်ရှားနေရတယ်လို့အလုပ်လုပ်နေတဲ့လူငယ်တွေကအခုလိုပြောပါတယ်
။ဟုတ်ကဲ့ဝူဟန်တကွေးကြားဖို့ပါတယ်။ဝူဟန်တကွေးယောဂါကကျွန်တော်တရုတ်နိုင်ငံဆာပြီးဖြစ်တာပေါ့။အဲတရုတ်နိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ဆာယောဂါနဲ့မားစ်ယောဂါကိုဖြစ်စေတဲ့ virus ပိုးနဲ့တမျိုးနဲ့လို့သိရပါတယ်ဟုတ်။
ဟုတ်ကဲ့ရှင်ဟိုအများသောအဖြစ်လူထုထားတဲ့နေရာတွေပေါ့နော်အဲ့နေရာတွေသွားကြုံရှောင်ရှင်ရမယ်တကယ်လို့သွားပြမယ်ဆိုလို့ရှင်လေပေါ့နော်ဟို mask တွေတောက်သွားရမယ်ဟိုတကယ်လို့အဲ့လိုရှောင်ကျင်သင့်တယ်ပေါ့နော်
လူရန်ထူထပ်ပြီးတော့များပြားတဲ့နေရာတွေကိုသွားလာမယ်ဆိုလို့ရှင်လေနည်းနည်းလေးသွားမယ်အဲ့ဒါကိုလည်းရှောင်ရမယ်ပေါ့တကယ်လို့သွားကြရင်လည်းကျွန်တော်နှာခေါင်းစည်းလေးတွေတက်ပြီးတော့သွားသင့်တယ်ပေါ့ဟုတ်
လောလောဆယ်မှာမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာကသာဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားခြင်းမျိုးမရှိသေးပါဘူးတရုတ်ပြည်ကနေဝင်ရောက်လာနိုင်တဲ့ဝင်ပေါက်နေရာတွေကို queue site ပြီးစောင့်ကြည့်ထားတယ်လို့သိရပါတယ်မန်လေးလေးစိတ်ဟာတရုတ်ပြည်ကနေလေရင်အများဆုံးဆက်ရောက်တဲ့လေစိတ်ဖြစ်တာကြောင့်မန်လေးလေးစိတ်ကိုဦးစားပေးပြီးတော့စောင့်ကြည့်ထားတယ်လို့ဒေါက်တာဦးသာတွန်းကျော်ကပြောပါတယ်
။ဟုတ်ပါဆရာတို့အဲ့ဒါကိုဦးစားပေးပြီးကြည့်တာပြောတာ။ရန်ကုန်လေးစိတ်ကတော့အရင်တည်းကဆရာတို့မှစနစ်ရှိတယ်။အခုတော့မန်လေးလေးစိတ်ကိုဆရာတို့အဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကမန်လေးလေးစိတ်ကိုတနေ့ကိုလေရင်ဆန္ဒစည်းလောက်စိုက်နေတယ်ဆိုတာဆရာတို့အဲ့ဒီအထောက်ထားကြောင့်မန်လေးလေးစိတ်ကိုဆရာတို့ဦးစားပေးပြီးတော့ဝင်လာတဲ့လူတွေကိုဂရုစိုက်စောင့်ကြည့်တဲ့အလုပ်တွေဆရာတို့လုပ်ပေးနေတာ။
ဝူဟန်ဗိုင်းရပ်စ်ဟာ SARS ယောဂါနဲ့ MERS ယောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူယောဂါတစ်ခုဖြစ်ပြီးကမ္ဘာကျန်းမာရေးအဖွဲ့ကနေပြီးတော့သတိပြုစောင့်ကြည့်နေရတဲ့အနေအထားကိုရောက်ရှိလာတာကြောင့်မြန်မာပြည်သူလူထုအနေနဲ့လည်းဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ချင်မပြတ်စောင့်ကြည့်သတိပြုဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုတော့မဆုမြတ်မွန်တင်ဆက်မဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ Microsoft နည်းပညာကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ကစပြီးတော့သူကြောင့်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်အားလုံးကို2050ပြည့်နှစ်မကုန်ခင်ဖယ်ရှားပေးမယ်လို့ Microsoft ကုမ္ပဏီကြီးကကြေညာခဲ့ပါတယ်ဒါဟာတိတ်ကိုကြီးမားတဲ့ရည်မှန်းချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပြီးကြိုဆိုနေကြပါတယ်။ကမ္ဘာလေထုထဲကနေကာဗွန်တန်းငွေအလုံးရှင်းသွားအောင်ဘယ်လိုနည်းတွေနဲ့လုပ်နိုင်ပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြမှာပါရှင
် We're announcing an ambitious new plan to help addressthe sustainability of our planet. Today we are committing
ကမ္ဘာ့ပုံတွင်းလာမှုလျှော့ချနိုင်ဖို့ Microsoft ကတော့ရည်ရွယ်ချက်ကြီးကြီးနဲ့ကတိပြုလိုက်ပြီနော်ကိုသားညွန့်ဦး Microsoft CEO Satya Nadella ပြောသွားတာက Microsoft ကုမ္ပဏီကြောင့်မလို့လေထုထဲရောက်နေသမျှကာဗွန်ပမာဏထက်ပိုပြီးတော့2030ခုနှစ်မတိုင်ခင်ဖယ်ရှားပေးမယ်2050ခုနှစ်မကုန်ဝင်ကြရင်တော့1985ခုနှစ်ထဲကဒီ Microsoft ကုမ္ပဏီထုတ်လွှတ်ထားသမျှကာဗွန်ဓာတ်ငွေ့အလုံးကိုလုံးဝရှင်းလင်းမယ်တဲ့
ဟုတ်တယ်ဗျဒီ Microsoft အခုလိုမျိုးကြီးညာခဲ့လို့တိတ်ကိုကြီးမားတဲ့ရည်မှန်းချက်လို့ပြောပြီးတော့ကြိုးစုံနေကြတယ်သူတို့ရဲ့အစီအစဉ်ရဆိုရင်ကုမ္ပဏီကြောင့်မလို့လေထဲရောက်နေသမျှကာဗွန်ဓာတ်ငွေ့တွေတည်းမဟုတ် Microsoft ပစ္စည်းတွေထုတ်လို့လို့ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေရော Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေကိုပါရှင်းလင်းပြီးမှမဆိမမော
ဒါရီမကဘူးရှေ့ဒီကမ္ဘာလေထုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေ့အားလုံးကိုရှင်းလင်းနိုင်မဲ့ဤပညာသစ်ကိုမြ мян ဆန်ဆန်တီထွင်နိုင်ဖို့အတွက်ကိုလည်းဒေါ်လာတန်း1000သုံးဆွဲသွားမယ်လို့ကြေညာတယ်လေကမ္ဘာတုံးကရာသီဥတုတွေဖောက်ပြန်နေတာကကမ္ဘာကြီးပူနွေးလာမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောနေကြတာမလားကမ္ဘာကြီးပူနွေးရတဲ့အဓိကအကြောင်းကလည်းကာဗွန်ဖန်လုံအိမ်ဓာတ်ငွေ့တွေကြောင့်လို့လေ့လာတွေ့ရှိထားတယ်လေအဲဒါကြောင့်ကာဗွန်ဓာတ်ငွေ့တွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ကာဗွန်ဓာတ်ငွေ့တွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft Company ဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math reading what has come from the scientific
သိပ္ပံနည်းကြားတွေ့ချက်မှုတွေကိုအချိန်ယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေ့ရှိချက်တွေကိုဖတ်တဲ့အခါခြေလှမ်းသစ်တွေလှမ်းဖို့လိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်အခုတက်ပိုးပြီးလှုပ်ဖို့လိုတယ်ကာဗွန်ဓာတ်ငွေ့ထုတ်လို့မှုပိုးပြီးရှော့ချရမယ်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေဖယ်နိုင်အောင်လှုပ်ဆောင်ချက်သစ်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်လက်တွေ့ဖြစ်လာအောင်ရည်မှန်းချက်ထားလုပ်ဖို့လိုကိုလိုပါတယ်
ကမ္ဘာပူချိန်တိုးနေတာရပ်သွားအောင်လို့လေထဲရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တန်းထောင်တဲ့ခြေကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနှိပညာတိုးတက်နေတဲ့ခေတ်ကြီးမှာနှိပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ။
လက်ရှိမှာနှိပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာ့ပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ် Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေ့လုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်အဲကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေ့မထွက်အောင်လို့လျှက်စစ် van ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းတာကိုကာဗွန် neutral ဖြစ်အောင်လုပ်တယ်လို့ပြောပါတယ်ဘလို့နီးတွေနဲ့လှုပ်ကြတယ်လဲဆိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာ master ဘွဲ့လောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား
ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းနေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်တယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်တဲ့အတွက်ကြောင့်မလို့အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့ကိုရာအတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့သိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြင်းရေးမှပြန်ပြီးတော့မှလှုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးတာနဲ့မထွက်ခင်မှာဖမ်းပြီးတော့တင်ထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲရဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှသွားပြီးတင်ထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလှုပ်တာကိုပြောတာပါမဆုမြတ်မော
Microsoft ကတော့ carbon neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough we all
carbon တောင်းငွေနဲ့ပတ်သက်ရင်ထုတ်လွှတ်ထားတာတွေကိုပြန်ချိနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်ဆုံးဖြတ်ပါတယ်ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်း carbon တောင်းငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်အဲ့လိုဖြစ်ဖို့ဟိုးရင်တွေကထုတ်လွှတ်ထားတဲ့ကာဗွန်ဓာတ်ငွေ့တွေကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချရပါမယ်။လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေကိုနည်းပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်ဓာတ်ငွေ့တွေကိုထုတ်လွှတ်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကြရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ထဲကထုတ်လွှတ်ထားခဲ့သမျှကာဗွန်ဓာတ်ငွေ့တွေအားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်။
အဲ့လိုမျိုးရှင်းနိုင်မယ့်နည်းပညာသစ်တီထွင်ဖို့လိုဂိုလိုတယ်လို့ Microsoft ကပြောပြီးတော့နည်းပညာသစ်တီထွင်ဖို့ဒေါ်လာတန်းတစ်ထောင်မတည်မယ်လို့လည်းကတိပြုတယ်ရှင်။ဆိုတော့ဒီလက်ရှိမှာကာဗွန်တန်းခွေတွေရှင်းနိုင်မယ့်ဘလို့နည်းတွေရှိနေလဲမနှလား။
သူတို့ပြင်သူတို့ကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းခွေတွေကိုဖန်ပြီးတော့မှသူတို့ကိုမကွန်ကရစ်တုံးကြီးတို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ်အနေနဲ့အဆောက်အဦတွေမှာတုံးလို့ရတဲ့ပုံစံမျိုးကိုပြန်ပြီးတော့ဖန်တီးပေးတာမျိုးပါ။အဲ့ဒါမျိုးတွေတော့လုပ်နေပါတယ်ရှင်။
အဲကြောင့်မို့လို့ပဲ2050ခုနှစ်မတိုင်ခင် Microsoft ကြောင့်လေထုထဲရောက်နေသမျှကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါ။တစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့ Grantham သုတေသနသိပ္ပံကပါမောက်ခ Nicholas Dunn ကအခုလိုပြောပါတယ်
။ In many ways businesses are getting out ahead of governments.Having said that,
ဒီဝိုင်းလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုကတိပြုတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစိုးသင့်ပါတယ်ဒီထက်အများကြီးပိုလို့ဖို့လိုပါတယ
် Microsoft ကုမ္ပဏီလုပ်ငန်းတွေကြောင်းထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brad Smith ကပြောတယ်မဆွေမောကအဲ့ဒီထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေတုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ
်။တနည်းကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1985ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေထုထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖြတ်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေရှော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အထူးယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင်။
မဆုမြတ်မွန်တင်ဆက်နေတဲ့ blogger ပြောသမျှအစီအစဉ်ပါရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီွေးဖတ်ရှုနားဆင်နိုင်ကြပါတယ်။ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီသတင်းတွေကိုတင်ဆက်နေပါတယ်ရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ဖြစ်တဲ့နနက်6နာရီကနေ9နာရီအစီအစဉ်ကိုနနက်၈နာရီကနေ၉နာရီထိပြန်ပြီးထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကြာသပတေးနေ့နနက်ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
ဒီနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုအချိန်မှာတခြားနိုင်ငံအတော်များများကိုပါကူးစက်ပြန့်နှံ့လာနေတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာအရေးပေါ်ဆေးဦးပွဲခေါ်ထားပြီးနိုင်ငံတိုင်းကလိုအပ်တဲ့ဆောင်ရွက်မှုတွေပြုလုပ်ဖို့တတိပေးလိုက်ပါတယ်။ဒီနိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဟုတ်မဟုတ်ဆိုတာကိုကြာသပတေးနေ့မှာကျင်းပမဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တခြားနိုင်ငံတွေကိုပြန့်နှံ့လာတာနဲ့အမျှယောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံဝူဟန်မြို့ကနေဘေကင်းရာကိုအရေးပေါ်ပို့ဆောင်ဖို့နိုင်ငံအတော်များများကလည်းသူတို့နိုင်ငံသားတွေအတွက်ဆုံးဖြတ်လာနေကြပါတယ်။မကြာသေးခင်ကပဲအမေရိကန်နိုင်ငံကသူ့ရဲ့တန်တမာဝန်ထမ်းတွေကိုဝူဟန်မြို့ကနေဘေကင်းရာကိုလေယာဉ်ဆင်းလုံးနဲ့ပို့ဆောင်ပေးခဲ့တယ်လို့ဗြိတိသျှလေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းကြီးအနည်းဆုံး16ခုကလည်းဝူဟန်ကိုသွားတဲ့ခီးစဉ်တွေကိုရပ်ဆိုင်းလိုက်ကြပြီဖြစ်ပါတယ်။ကျောင်းနေကမှာမကြုံဘူးတဲ့အခုလိုကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြောင်းပွားမှုနဲ့ရင်ဆိုင်နေရတာကြောင့်တရုတ်ဆိုရဟာဒါကိုဟန်တာကာကွယ်နိုင်ဖို့မလို့စဘူးတဲ့အတိုင်းတာနဲ့ဆောင်ရွက်နေကြောင်းလဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရေးပေါ်ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်လို့တကမ္ဘာလုံးကအခုအချိန်မှာသတိနဲ့စောင့်ကြည့်ကြဖို့သူကပြောကြားလိုက်ပါတယ်။သမရဒေါ်နယ်ထရမ့်ကိုရာထူးကဖက်ရှားနိုင်ရေးတရားဆွဲထားတဲ့အပေါ်အထက်လွှတ်တော်မှာကြားနာစစ်ဆေးပွဲဟာဗိုလ်ထုနှင့်မှာတမဟုတ်ချင်းပဲစကားစစ်ထိုးပွဲအသွင်ပြောင်းလဲသွားခဲ့ပါတယ်။သမရရဲ့အမျိုးသားအကြံပေးဟောင်းဂျွန်ဘိုလ်တိုကိုကြားနာပွဲကိုတက်သည့်ဖြစ်ခေါ်ယူရေးမခေါ်ရေးဟာလွှတ်တော်အမတ်တွေကြားအခြေတင်ပြောဆိုကြတဲ့အဓိကအကြောင်းအရာဖြစ်လာခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကြတဲ့ပြည်နေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာထုတ်လွှင့်မှာပါရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.